ထိုင်းနိုင်ငံနခွန်ရရှ်စီမံမြို့မှနေတဲ့အသက်25နှစ်အရွယ်ထိုင်းမျိုးသမီးတူဦးကိုမြန်မာနယ်စပ်တာချီလီမြို့ကနေတဆင့်တရုတ်နယ်စပ်ပန်ဆန်းကိုလူကုန်ကူးခံရတဲ့အတွက်ထိုင်းနဲ့မြန်မာတောင်ဝန်ရှိသူတွေပူးပေါင်းပြီးတော့ကယ်တင်ခဲ့ကြပါတယ်အခုတော့သူ့ကိုထိုင်းနိုင်ငံဘက်ပြန်လဲလွှဲပြောင်းပေးခဲ့ပြီလို့သိရပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမှာသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံနခွန်ရရှ်စီမံပြည်နယ်နခွန်ရက်စီမံမြို့နယ်မှာနေထိုင်နေတဲ့ထိုင်းမျိုးသမီးဟာမြန်မာ TikTok application ကနေအမည်မသိလူတစုကတာချီလိတ်ခရိုင် KTB ဖျော်ဖြေရေးမှာအလုပ်လုပ်ကြဖို့စီယုံခံရပြီးတဲ့နောက်တာချီလိတ်ကနေတဆင့်တရုတ်နယ်စပ်ပန်ဆန်းမြို့တရုတ်ရင်းနှီးမြို့နယ်သူစီးပွားရေးသမားတွေလက်ထဲမှာရောင်းစားခံရတယ်လို့ဆိုပါတယ်ထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ကိုသတင်းပေးပို့ခဲ့ရမှာတော့သူမဟာလူကုန်ကူးခံရကြောင်းအကူအညီတောင်းခံလာတဲ့အတွက်ထိုင်းနဲ့မြန်မာတာဝန်ရှိသူတွေကပူးပေါင်းကယ်ဆယ်ခဲ့ရတယ်ဆိုပြီးရဲမှုချုပ်ဆိုရခိဟဖန်ကလည်းပြောသွားပါတယ်မြန်မာပြည်ကနေတရုတ်နယ်စပ်ထိရောင်းစားခံရတဲ့ထိုင်းမျိုးသမီးနဲ့ပတ်သက်လို့ထိုင်းဒုရဲချုပ်ဖနန်ချိုင်းချင်းချာရနန်ကတော့အခုလိုပြောသွားပါတယ
်ပေါ်တော့စော်တော်လောนะครับเพื่อพิสูจน์ตัวตนนะครับก็ในเบื้องต้นตอนแรกเนี่ยได้เฉพาะคําพูดนะครับที่เป็นตัวหนังสือหลังจากนั้นก็มีการติดต่อ
မီလာ26ရက်နေ့ကကယ်တင်နိုင်ခဲ့တဲ့ထိုင်းနိုင်ငံသူကတော့ထိုင်းရဲတပ်ဖွဲ့ကိုအွန်လိုင်းကနေမက်ဆေ့ပို့ပြီးတော့တိုင်ကြားခဲ့တာပါ။သူမဟာမြန်မာနိုင်ငံတဲကတိုင်းရင်းသားနေမြေတစ်ခုမှာရောင်းစားခံခဲ့ရတာကြောင့်ကယ်တင်ပေးဖို့အတွက်တောင်းဆိုလာတဲ့အတွက်သူမရဲ့အချက်လက်တွေကိုအသေးစိတ်စစ်ဆေးပြီးရဲချုပ်ဆိုရချေဟပ်ဖန်ကဓာတ်ရက်ညွှန်ကြားပြီးသူမကိုကယ်တင်နိုင်ဖို့အတွက်လှုံ့ဆော်ခဲ့တာပါ။သူမလွတ်မြောက်ရေးအတွက်မြန်မာအာဏာပိုင်နေနဲ့အစွမ်းကုန်ညှိနှိုင်းဆောင်ရွက်ခဲ့ရပါတယ်လို့လည်းပြောသွားပါတယ်။သူမဟာတာချီလိတ်ကနေတဆင့်ရှမ်းပြည်နယ်အရှေ့မြောက်ပိုင်းဝအထူးအုတ်ချုပ်ခွင့်ရဒေသနှစ်ကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဒေရွန်စကီတက်ဖရာဖတ်တော်ဝင်ရဲတပ်ဖွဲ့မှူးနဲ့ကလေးတငယ်နဲ့အမျိုးသမီးများလူကုန်ကူးမှုတိုက်ဖြတ်ရေးဆိုင်ရာအကြီးအကဲရဲမှူးချုပ်ဆိုရချေဟပ်ဖန်တို့ကဒီကိစ္စကိုအရေးကြီးကိစ္စဖြစ်သတ်မှတ်ပြီးသူမလွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးစားခဲ့ကြတယ်လို့လည်းဆိုပါတယ်။မြန်မာအာဏာပိုင်နေနဲ့တရားဝင်ဆွေးနွေးပြီးအရေးပေါ်အကူအညီပေးနိုင်ဖို့အတွက်လဲထိုင်းအနာပိုင်းတွေကမေလ22ရက်နေ့ကမြန်မာနိုင်ငံကိုတွားရောက်ခဲ့ရတယ်လို့လဲဆိုပါတယ်ထိုင်းမျိုးသမီးကိုချုံနောင်ထားတဲ့နေရာတစ်ခုဖြစ်တဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းဝအထူးဒေသပန်ဆန်းမြို့ UWSA ဝလက်နက်ကင်တပ်ဖွဲ့တွေစိုးမိုးရာနေမြေဖြစ်တာကြောင့်လုံခြုံစွာကယ်ဆယ်နိုင်ရေးအတွက်အရေးပေါ်ဆောင်ရွက်ဖို့မြန်မာအနာပိုင်းများရဲ့ကြီးကြပ်ကွက်ကဲမှုနဲ့အနည်းငယ်ကင်းစွာကဲထုတ်နိုင်ခဲ့တယ်လို့လဲထိုင်းဘက်ကပြောပါတယ်2023ခုနှစ်မေလ29ရက်နေ့မနက်7နာရီလောက်မှာတော့ထိုင်းမျိုးသမီးကိုပြန်လည်လွှဲပြောင်းရေးအတွက်ချင်းရိုင်ခရိုင်မဲဆိုင်မြို့အမှတ်1ချစ်ကြည်တရားကနေဒုရဲချုပ်ဖနန်ချိုင်းချင်းကြိုင်ထန်ကလေးနဲ့အမျိုးသမီးများလူပုံကူတိုက်ဖြည့်ရေးဆိုင်ရာတာဝန်ရှိသူများချင်းရိုင်ခရိုင်လူဝင်မှုကြီးရဲရေးဌာနတာဝန်ရှိသူများချင်းရိုင်ခရိုင်ရဲတပ်ဖွဲ့မဲဆိုင်မြို့ရဲတပ်ဖွဲ့တို့ပူးပေါင်းကထိုင်းအမျိုးသမီးကိုမြန်မာအာဏာပိုင်တွေထံကနေလွှဲပြောင်းလက်ခံခဲ့ကြတာဖြစ်ပါတယ်ရှင်